မေရိကန်ပိုင်ဂူအန်ကျွန်းနဲ့မိုင်20လောက်အကွာမှာရောက်မဲ့ပေဒင်းတုံပြစ်လွတ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားဘက်ကပြောကြားခဲ့ပြီးနောက်အန်ရဲလမ်းကြောင်းပေါ်မှာရှိနေကြတဲ့တောင်ကိုရီးယားနဲ့ဂျပန်တို့ကကာကွယ်ရေးအင်အားကိုတိုးမြှင့်ထားလိုက်ပါတယ်မြောက်ကိုရီးယားရဲ့အိမ်နီးချင်းတောင်ကိုရီးယားကပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့လည်းသတိပေးထားပါတယ်ချင်းချောက်မှုအန်ရဲမြင့်တက်နေချိန်မှာအန်ရဲကိုတုံ့ပြန်နိုင်ဖို့ပြင်ဆင်နေကြတဲ့အကြောင်းမတ်ဆုမြန်မွန်ကစူးစီးတင်ပြထားတာပ
ါ우리가발사하는중장거리전략탄도로켓화성12형은일본의시마네현
ဂျပန်နိုင်ငံရှီမာနဲ့ဟီရိုရှိမာနဲ့ကိုအီချီနယ်တွေကိုကျော်ဖြတ်ပြီးဂွမ်ကျွန်းနဲ့မိုင်20လောက်အကွာမှရှိတဲ့ရေထဲရောက်အောင်လို့ဟွာင်ဆုံ12 rocket ဒုံးကျည်တွေနဲ့ August လလည်းမကျော်ခင်မှာပြစ်မယ်လို့မြောက်ကိုရီးယားသတင်းကြေညာသူပြောကြားသွားခဲ့တာပါဆေးဦးစီးချုပ်ရဲ့အမိန့်ရတာနဲ့ဒီအစီအစဉ်ကိုဆောင်ရွက်မယ်လို့လည်းကြာတာရင်းတွေကသတင်းကြေညာသွားပါတယ်အမေရိကန်အပေါ်မြောက်ကိုရီးယားကနောက်ထပ်ချိန်ချောင်းနေမယ်ဆိုရင်အမေရိကန်ကမီးကုန်ရန်ကုန်အင်အားနဲ့တုံ့ပြန်မယ်လို့သမ္မတဒေါ်နယ်ထရန့်ပြောကြားခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကသူတို့ရဲ့အစီအစဉ်ကိုအခုလိုအသိပေးတာပါရပ်ပိုင်းအတွင်မစ်ဆိုင်းတုံးပစ်လွတ်မယ်ဆိုတာကိုမြောက်ကိုရီးယားတို့ဘက်ကအရေးတင်းဆုံးရန်စပြောလိုက်တယ်လို့လည်းမြင်နိုင်ပါတယ်။ဒါကိုအမေရိကန်သမ္မတထရမ့်ကလည်းထပ်ပြီးတုံ့ပြန်ပါတယ်
။ They can be very very nervous. I'll tell you what. And they should be very nervous because things will happen to them.
အမေရိကန်ပြည်ထောင်စုအပေါ်တစုံတရာလှုပ်လာမယ်ဆိုရင်မြောက်ကိုရီးယားဘက်ကသတိထားပြီးသားနေကြပါ။ဖြစ်နိုင်မယ်လို့တောင်မထင်တဲ့တုံ့ပြန်မှုမျိုးနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။မြောက်ကိုရီးယားတို့ချင်းချောက်နေတဲ့အတိုင်းအမေရိကန်ပိုင်းဂွမ်ကျွန်းအနီးကိုမစ်ဆိုင်းဒုံးတွေပစ်လွှတ်မယ်ဆိုရင်အမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရဘက်ကတင်းမာပြတ်သားစွာတုံ့ပြန်မှာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကလည်းသတိပေးလိုက်ပါတယ်။သတိပေးနေတဲ့ကြားကရန်ဆလာမယ်ဆိုရင်တောင်ကိုရီးယားစစ်တပ်နဲ့မဟာမိတ်တို့ရဲ့ပြင်းထန်တဲ့အင်အားနဲ့တုံ့ပြန်မှုခံရမယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များရဲ့ပြောခွင့်ရသူရိုဂျေချွန်ကပြောကြားခဲ့တာပါ
။ "우리 군은 강력한한미연합방위체제를기반으로
동코리아스탑အနေနဲ့အပြည့်အဝခုခံနိုင်မှုသတိအနေထားနဲ့ရှိနေတဲ့ဆိုတာကိုအလေးနဲ့ပြောချင်ပါတယ်။မြောက်ကိုရီးယားဘက်ကရန်စတဲ့လှုပ်ရက်တစုံတရာလှုပ်လာမယ်ဆိုရင်ခုခံမှုအသင့်အနေထားရှိနေကြတဲ့တောင်ကိုရီးယားနဲ့အမေရိကန်တပ်တွေဘက်ကချက်ချင်းအင်အားနဲ့အပြင်းထန်တုံ့ပြန်မှာဖြစ်ပါတယ်
။တောင်ကိုရီးယားမှာတပ်ဆင်ထားတဲ့အမေရိကန်တို့ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးသတ်စနစ်ကဂွမ်ကျွန်းစီကိုဥတီပစ်ခတ်တဲ့ပဲထိန်တုံးကိုကြားဖြတ်ဖျော်ခွင်းနိုင်မှာမဟုတ်ဘူးဆိုရင်တော့မြောက်ကိုရီးယားတို့ဘက်ကပစ်လိုက်ပြီးဆိုတာနဲ့ချက်ချင်းသိနိုင်ပါလိမ့်မယ်။တောင်ကိုရီးယားသမ္မတအိမ်တော်မှကြာတာရင်းနေ့ကပဲအမျိုးသားလုံခြုံရေးကောင်စီအရေးပေါ်စည်းဝေးပွဲကိုကျင်းပခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေထပ်ဖြစ်နိုင်တဲ့လှုပ်ရက်အလုံးကိုရပ်ဖို့သမ္မတရုံးပြောခွင့်ရသူကတိုက်တွန်းခဲ့ပါတယ်။အခုလိုမြောက်ကိုရီးယားရဲ့အိမ်နီးချင်းတောင်ကိုရီးယားမှာလုံခြုံရေးအတွက်အရေးပေါ်ပြင်ဆင်မှုတွေဆောင်ရွက်နေချိန်မှာအန်ရယ်လမ်းကြောင်းပေါ်မှာရှိနေတဲ့ဂျပန်နိုင်ငံကလည်းမစ်ဆိုင်းရန်ကိုတုံ့ပြန်နိုင်ဖို့ပြင်ဆင်ထားပါတယ်။မြောက်ကိုရီးယားကပစ်လိုက်တဲ့မစ်ဆိုင်းဒုံးတွေကိုကြားဖြတ်ဖြိုခွင်းနိုင်ဖို့ပြင်ဆင်ထားတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီး Itsunori Onodera ကပြောကြားခဲ့ပါတယ်
။弾道ミサイル防衛システムは一義的にはイージス艦による SM
ジャパンနိုင်ငံကိုကာကွယ်နိုင်ဖို့ဂျပန်ကမ်းလွန်မှာ Aegis Dunkrins နဲ့တပ်ဆင်ထားတဲ့ဖြတ်သိမ်းဖို့ဘောကနေ Standard Missile 3 SM3 ဒုံးတွေနဲ့လှမ်းပစ်ဖို့ပြင်ဆင်ထားပါတယ်။တကယ်လို့အဲ့လိုဒုံးခရင်ဒုံးတွေနဲ့ကြားဖြတ်ပြစ်မှတ်နိုင်မှုဆိုရင် Patriot Advanced Capability 3PAC-3 ဒုံးခွင်းစနစ်ကိုသုံးရမှာဖြစ်ပါတယ
်။ဂျပန်ရဲ့ကာကွယ်ရေးစနစ်နဲ့စွမ်းရည်တိုးတက်ဖို့အတွက်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ဖို့ဂျပန်နဲ့အမေရိကန်ကြားမှာသဘောတူထားတယ်လို့လည်းဂျပန်အစိုးရကပြောပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုကာကွယ်ရေးဝန်ကြီး Itsunori Odera တို့နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကာကွယ်ရေးဝန်ကြီး James Mattis တို့ August 18ရက်နေ့ကြာရင်ဝါရှင်တန်မှာတွေ့ဆုံဆွေးနွေးကြဖို့လဲစီစဉ်ထားပါတယ်။အမေရိကန်နဲ့အမေရိကန်မဟာမိတ်နိုင်ငံတွေစီမှာအတိအကျဆုံးအခိုင်အမာဆုံးထိုးစစ်ခံစစ်စွမ်းရည်တွေကိုပိုင်ဆိုင်ထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကလည်းပြောကြားထားပါတယ်။မြောက်ကိုရီးယားဘက်ကစင်ရေးဆောင်ရွက်မှုတွေထက်ကိုပိုပြီးတော့ပြင်းထန်တဲ့အင်အားနဲ့တုံ့ပြန်မယ်လို့လည်းသတိပေးထားပါတယ်။အခုလိုမြောက်ကိုရီးယားရဲ့အန်ဒီရဲ့ဓာတ်ရိုက်တက်ရောက်နိုင်တဲ့နိုင်ငံတွေကခုခံကာကွယ်နိုင်ဖို့စီရေးပြင်ဆင်မှုတွေလုပ်နေချိန်မှာကျန်တဲ့နိုင်ငံတွေကတော့ပြည်ထနာကိုငြိမ်းချမ်းတဲ့နီးလန်းနဲ့ဖြည့်ရှင်ဖို့စူးစမ်းတိုက်တွန်းနေကြပါရဲ့ရှင်
။မဆုမြတ်မွန်တင်ပြခဲ့တာပါ။